မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့သတင်းဆက်နပ်ရှိလာပြီးဖြစ်ပြီးစစ်တပ်နဲ့အရေးပါရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့အကြောင်းကပဲနိုင်ငံတော်မှာအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဒီနေ့မှာပညာရေးဝန်ထမ်းတွေ၊အင်ဂျင်နီယာတွေနဲ့ဒေသခံတွေဆွေးနွေးပြီး CRPS ကအစ်စ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဆန္ဒပြပွဲပြုလုပ်ခဲ့တာပါ။ဖားကန်တဲ့ဇဂိုင်းမှာတော့လူငယ်ဆန္ဒပြသူတွေဟာအလံတွေကိုကန်ဆောင်ပြီးစိုက်ကယ်တွေနဲ့လှည့်လည်ကျွေးကျော်ဆန္ဒပြကြတယ်လို့ဒဇင်မျိုးကလေးဝလမ်းမကြီးပေါ်မှာရှိတဲ့ကျေးရွာတွေမှာလည်းစိုက်ကယ်တပိတ်တွေပြုလုပ်ခဲ့ကြပါလား။နိုင်ငံတော်မှာဆန္ဒပြပွဲတွေဆက်ပြီးဖြစ်ပွားနေနေမှာပဲစစ်ကောင်စီဘက်ကလည်းတက်ကြွလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးရန်ကုန်မှာတော့6ရောက်ထက်မနည်းဖြတ်ပြီးအဖမ်းခံခဲ့ရပါတယ်။အခုလိုဖမ်းဆီးနေတဲ့ဂျားကပဲရန်ကုန်ကဗဟန်းတာမွေကြောင်မြောင်းတွင်မှာတနင်းတွင်နေကဆန္ဒပြခဲ့ကြသလိုမန္တလေးမြစ်ထီလာမကွေးမြင်းချံမုံရွာမုကုတ်ကတာပေါင်အပါဝင်မြို့တော်များများမှလည်းအသက်ဖွဲ့စည်းလိုက်တဲ့မျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းဆန္ဒထုတ်ဖော်ဝယ်ပြုလုပ်ခဲ့ကြတာပါ။မြင်းချံမြို့ကဆန္ဒပြပွဲအတွင်းမှာတော့စစ်ကောင်စီဘက်ကတိုက်ခတ်တာကြောင့်နှစ်ယောက်တနက်ချီထိမှန်ပြီးတယောက်ကစိုးရင်ရတယ်လို့မြင်းချံမျိုးကသူက VOA ကိုပြောပါတယ်။စကိုင်းတိုင်းကနီနဲ့ရှမ်းပြည်နယ်ကြောင်မင်းမြို့တွေမှာမြောက်ထပ်9ယောက်တည်ဆုံးကြောင်းတနင်္လာနေ့မှာအတည်ပြုနိုင်ခဲ့တာကြောင့်အခုဆိုစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေစပြီး April 18ရက်နေ့အထိနိုင်ငံတော်ဆန္ဒပြမှုတွေမှာတည်ဆုံးခဲ့ရသူ939ဦးရှိသွားပြီဖြစ်ပြီးအတိအကျအရေးအတွက်ကတော့ဒီတဲ့များနိုင်တယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကနေစင်းထုတ်ပြန်ပါတယ်။အဖမ်းခံရသူကတော့3200ကျော်ရှိနေတာပါ။